ထိုင်းနိုင်ငံရဲ့ကိုဗစ်တက်တရာလိုင်းအတွင်းနေ့စဉ်ဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်၄၈၈၉ခုနှစ်ယောက်နဲ့စံချိန်ချိုးအောင်တိုးများလာတဲ့အထက်မှာ၂၈၃၅ယောက်ကထောင်ချကျင်းသားတွေဖြစ်ကြပါတယ်။လူပြည့်ကျပ်နေတဲ့ထိုင်းကျင်းထောင်တွေထဲမှာကိုဗစ်ကူးစက်မှုနောက်တစ်ကျော်ပြန့်ပြစ်လာနေတာပါ။
တချို့ဧရိယာတွေမှာပိုးကူးစက်လူနာတွေကိုကုသဖို့ယာယီစေယုံတွေလည်းစောင့်ထားပြီးပါပြီလို့အကျဉ်းဦးစီးဌာနအမှုဆောင်ဒါရိုက်တာချုပ်အာယုရှင်တိုဖန်ကဒီကနေ့အွန်လိုင်းသတင်းစာရှင်းလင်းပွဲကနေပြောခဲ့ပါတယ်။ဘန်ကောက်ကအချုပ်ထောင်အတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေရဲ့အမှုစစ်ဖို့ဆိုင်းငံ့ထားတဲ့အစိုးရစန့်ကျင်ရေးလှုပ်ရှားမှုလူငယ်ခေါင်းဆောင်ပန်နူပွန်မိုက်ဂျန်နော့
ဆေးရုံရောက်သွားပြီးကိုဗစ်ကူးစက်ခံရကြောင်းစံသက်တွေ့ရှိတဲ့အတွက်လွတ်ပေးလိုက်ကြောင်းတွစ်တာကနေရေးပါတယ်။တခြားအကျဉ်းချခံရတဲ့လူခွင့်ရေးလှုပ်ရှားသူရှင်နေအာနွန်နံပါနဲ့တက်ကြွလှုပ်ရှားသူနောက်တယောက်လည်းပဲပိုးကူးစက်ဒီပြူခံထားကြရပါတယ်။မနစ်ကကရောဂါစကားကထိုင်းနိုင်ငံမှာပိုးတွေဒီပြူလူနာစုစုပေါင်း 9,100 ရောက်ရှိနေပြီးအခုနောက်ဆုံးသေဆုံးသူ 39 ဦးပါရင်သေဆုံးသူစုစုပေါင်းက 918 ရှင်။